ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနီးမှာဒီကနေ့နေ့ကင်းပိုင်းတုန်းကအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ကုတ်ခိုင်မြို့ပေါ်ကကြောင်းတွေပိတ်ခဲ့ရပါတယ်။လောလောဆယ်မှာတော့မူဆယ်နမ်ခန်သိန်းဒီဘတ်တွေမှာငြိမ်သက်နေပြီးဒုက္ခတွေတချို့နေရပြန်သွားတာရှိပေမဲ့လို့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကတော့သွာလာလို့မရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းတစ်လျှောက်ဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေဟာဆယ်ရဲကျော်ကြာမြင့်လာတဲ့အထိဆက်လက်ပြင်းထန်နေဆဲရှိနေပါတယ်။ဒီနေ့နေကင်းပိုင်းမှာတော့ကုတ်ခိုင်မြို့ဂေါကွင်းအနီးမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်မြို့ပေါ်ကကျောင်းတွေပိတ်လိုက်ရကြောင်းကုတ်ခိုင်မြို့ကကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်။
တော့ဝေးပါမှာဖြစ်တာဗျာတို့ကဘူးကဲစိတ်မအခုအခုလည်းချနေတော့ဗျာစောင်းနေပိတ်တာဟုတ်တယ်ပြင်နေရဆိုရင်တော့ပြန်လာပေါ်ကြလေဒါနေအဲ့လိုမျိုးဒီကားတော့တို့အပြင်နေရလာခေါ်တော့ဆရာမလည်းကဘူးပြေးထည့်ပြီးလေစောင်းနေပိတ်ပြေးလိုက်တယ်အေးကတော့ပုံမှန်ပါတော့ဟိုနည်းနည်းနည်းလူကတော့ဟိုပိတ်ကြတာပေါ့ရှိတဲ့လူကတော့ဒီလိုတောတော်လာလာရှိကြက
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတမ်ရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မူဆယ်နဲ့ကုတ်ခိုင်ကြားမှာဒီလ15ရက်နေ့တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့နောက်ကားအသွာလာတွေရပ်ဆိုင်းခဲ့ရကဒီလ25ရက်နေ့ညနေပိုင်းမှာတော့နန်းဖက်ကာနဲ့ကုတ်ခိုင်ကြားမှာကားတွေစတင်ပြေးဆွဲခဲ့ပါတဲ့။ဒီကနေ့နောက်ဆုံးအခြေအနေကိုတော့ကုတ်ခိုင်မျိုးနဲ့အုတ်ချုပ်ရင်းမှုဦးကျော်လွင်ကအခုလိုပြောပါတဲ
့။ကုတ်ခိုင်လာရှိုးလန်းကတော့သွားလာတော့ရှိပါတယ်ဒါပေမဲ့ဒီဟိုပါဒီတက်မတော်စစ်ကြောင်းနေနည်းနည်းလေးဟိုလွတ်တဲ့နေရာလေးတွေမှာဒီတစ်ဖက်အဖွဲ့ကနေပြီးတော့အခဏတစ်ချုပ်ပေါ့အဲ့လိုဟာမျိုးလေးတွေတော့ရှိပါတယ်ဟုတ်ကဲ့ဒီကကုတ်ခိုင်နဲ့မူဆယ်နဲ့ကတော့ဒီအဲ့မပွင့်တစ်ပွင့်အနေထားလို့ပဲပြောရမှာပဲပြတ်တောင်းပြတ်တောင်းလေးတွေတော့ဟိုဘက်ဒီဘက်တော့သွားနေကြတယ်ဗျာကားလေးတွေပဲ
မူဆယ်မြို့မှာတော့အခြေအနေဟာအေးချမ်းနေပြီးကားငယ်လေးတွေဟာတာမိုးညဲဘက်ကတဆင့်ကုတ်ခိုင်မျိုးဘက်ကိုသွားတာတွေရှိပေမဲ့ကုန်တင်ကားကြီးတွေတော့သွားလာတာမရှိကြောင်းမူဆယ်မျိုးကန်တွေကပြောပါတယ်လောလောဆယ်နန်းခမ်းမျိုးဘက်မှာလည်းတိုက်ပွဲတွေညင်သက်နေပြီး22ရက်နေ့ကဖြစ်တဲ့တိုက်ပွဲကြောင့်ကောင်းဝိုင်းရွာကနန်းခမ်းမျိုးဘော်ကိုတင်းရှောင်လာသူတွေဟာတင်းငွေတွေကနေရပြန်ပြီးဖြစ်ကြောင်းနဲ့ကျောင်းတွေလည်းပုံမှန်ပြန်ဖွင့်ပြီးဖြစ်ကြောင်းနန်းခမ်းမျိုးကန်တဦးကပြောပါတယ
်ရှိသေးဒုက္ခတော့အဲမနေ့ကလေလေရောပြန်ပြုတ်လိုက်ပြီဒီမှာခံတော့အေးစစ်ဖြစ်နေပြီကျောင်းကပုံမှန်ပြန်ဖွင့်နေအခုရောဆယ်တော့နေနေတယ်လို့တမင်နယ်လုံးဒါမှတမင်မကြောက်
တမရော်ကထုတ်ဝေတဲ့မြောက်ရီသတင်းစာမှာလာရှိုးတိန်ဒီမူဆယ်လမ်းမှာလာရှိုးကနေနန်းဖက်ကာအထိနမြေလုံကြုံရေးဆောင်ရွက်နိုင်ပြီးနန်းဖက်ကာနဲ့မူဆယ်ကြားလမ်းပိုင်းကိုဆက်လက်ရှင်းလင်းနေကြောင်းဖော်ပြထားပါတယ်အခြားနေဆက်ကုံတော်ရေးလမ်းဖြစ်တဲ့လာရှိုးတိန်ဒီကွန်းလုံလမ်းပိုင်းကဖြစ်စည်းခံရတဲ့တံတားတွေကိုပြန်လည်ပြင်ဆင်နိုင်ခဲ့ပြီဖြစ်တာကြောင့်တင်းင်းကနွေတွေကစပြီးရင်ကြီးရင်ငယ်တွေတွာလာနေပြီဖြစ်ကြောင်းဒီနေ့ထုတ်မြဝတီသတင်းစာမှာဖော်ပြပါတယ်ဒီလ24ရက်နေ့ကလာရှိုးနဲ့တိန်ဒီအကြားကရေဘူးစစ်စေးရေးဂိတ်ကို TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ပြည်သူစစ်တအူးတေဆုံးပြီးတအူးဒဏ်ရာရခဲ့ပါတယ်